ဲ့2019ခုနှစ်အတွင်းမှာဂီတရုပ်ရှင်နဲ့ရုပ်မြင်တန်ကြားမှာအများဂရုစိုက်ခံကြရတဲ့ထိတ်ဆုံးရောက်ခဲ့ကြတဲ့တခြင်းတွေအဆိုတော်တွေရုပ်ရှင်ကားတွေဘာတွေလဲဆိုတာပြန်ကြည့်ကြရအောင်ပါဂီတလောကမှာတော့2019ခုနှစ်ကို Grammy ဂီတဆုတွေအများကြီးရသွားတဲ့အမျိုးသမီးအဆိုတော်နှစ်ဦးရဲ့ရှင်ကျိုင်းမှုနဲ့ဆားခဲ့ကြပါတယ်ဗြိတိန်နိုင်ငံက Adele က2019ခုနှစ် February လမှာကျင်းပသွားတဲ့ Grammy ဂီတဆုချီးမြှင့်ပွဲမှာအမြင့်ဆုံးရွှေတစိမ့်ဆုတွေကိုအင်အဖာပြန်တည်သွားနိုင်ခဲ့ပါတယ်အကောင်းဆုံးတေးတပြားစုအကောင်းဆုံးအတန်သွင်းတပြားစုအကောင်းဆုံးတေးသချင်းစုတို့အားလုံးကိုတင်ကြုံယူသွားလို့အမေရိကန်ကမျှော်လင့်ထားတဲ့ Beyonce ကိုအနိုင်ရသွားပြီးတော့အားလုံးကအားအတင်ဖြစ်ခဲ့ရတဲ့ဂီတသမိုင်းမှာလည်းရာဇဝင်တွင်သွားခဲ့တဲ့ညဖြစ်ခဲ့ရပါတယ်။နိုင်ငံရေးယုံကြည်ချက်တွေလည်းထုတ်ဖော်ပြောကြအားလုံးလည်းရင်ထဲကလိုက်ပါခံစားခဲ့ကြရတဲ့မှတ်တမ်းတင်စကားတွေပြောကြနေစိတ်ခံစားချက်တွေမြင့်တက်ခဲ့ကြရတဲ့ဒီ Grammy ဂီတညမှာအဒဲကသူ့ကိုတစ်ကြွရွေးချယ်ထားတဲ့စုအမျိုးအစား၅မျိုးစလုံးမှာစုရဲအကုန်လုံးစုခုသွားတာပါ
Hello It's me I was wondering if after all these years you'd like to me to go over everything They say the time's supposed to heal ya but I ain't done much healing Hello, can you hear me? I'm in California dreaming about who we used to be when we were younger and free. I've forgotten how it felt before the world fell at our feet. There's such a difference between us. And a million miles Hello from the other side I must have called a thousand times To turn you on Sorry for everything that I've done But when I call you
25ဆိုတဲ့တေးတပြားအတွေ့ရဲ့နောက်ပြီးတော့8တဲကလူကြိုက်အများဆုံး Hello ဆိုတဲ့တေးသချင်းရဲ့အတွေ့ပါစုရရသွားပါတယ်။ဒါကြောင့်လည်း2012ခုနှစ်မှာသူ့ရဲ့21ဆိုတဲ့တေးတပြားအတွေ့အကောင်းဆုံးစုကြီး3စုရသွားပြီးတော့အခုဒုတိယမြောက်တေးတပြားအတွေ့လည်းအကောင်းဆုံးစုကြီး3စုထက်ရတာမလို့ Grammy ဂီတဆုသမိုင်းမှာအကောင်းဆုံးစုကြီး3စုကိုပထမဆုံးနှစ်ခါပြန်ရတဲ့သူဖြစ်နေမှတ်တမ်းဝင်သွားခဲ့ပါတယ်။အမေရိကန်ဆိုတော့ Beyonce ကတော့သူ့ရဲ့လူကြိုက်များတဲ့ Lemonade တေးတပြားအတွက်စုနေရ6နေရအတွက်တစ်ကြွရွေးချယ်ခံထားရတာပါလူပြောရေးအမျိုးသမီးဒန်းတူညီငါရေးနဲ့လိင်ညာလှည့်ပြောင်းမှုတွေကြောင့်အသားပေးထားတဲ့သူ့ရဲ့တေးတပြားအတွက်အကောင်းဆုံးတေးတပြား Grammy ဆုရလိမ့်မယ်လို့အလုံးကခန့်မှန်းထားကြတာဖြစ်ပါတယ်ဒါမဲ့လေအဲ့ဒီဆုကို Britain က Adele ကရရှိသွားတာပါ Adele ကိုယ်တိုင်ကလည်းဒီတစ်ခေါက်တော့ဒီစုကို Beyonce ရလိမ့်မယ်လို့သူထင်တာကြောင့်စုယူစင်းမြင့်ကလကာနောက်မှာသတင်းတော်တွေကိုပြောသွားခဲ့ပါတယ်
။ and I'm of course very very grateful having won it. But I felt the need because I love her because I felt like she was more than worthy. And that's pretty much it really.
စုတစုကိုသူကချိုးပြီးတော့တချမ်းက Beyonce နဲ့ညပြီးတော့ယူခြင်းပါတယ်ဆိုတဲ့သဘောမျိုးလုပ်ပြသွားပါတယ်။Grammy ဆုရတဲ့တခြားသူတွေထဲမှာတော့ Chicago က Chance the Rapper လည်းပါပါတယ်။သူကအကောင်းဆုံးအနုပညာရှင်သစ်ဆုအပါအဝင် Grammy ဂီတဆု3ဆုရရှိသွားပါတယ်။2019ခုနှစ်မှာတခြားဆုကြီးတွေရတဲ့သူတွေထဲမှာတော့ Canada က Rapper Drake ကမေလမှာကျင်းပတဲ့2019ခုနှစ် Billboard ဂီတဆုချီးမြှင့်ပွဲမှာဆု3ဆုရသွားလို့စံချိန်သစ်တင်သွားပါတယ်။2012ခုနှစ်မှာ Adele ကဆုဆက်နှစ်ဆုရခဲ့ပြီးတော့အဲ့ဒီစံချိန်ကိုအခု2019ခုနှစ်မှာ Drake ကဆုဆက်သုံးဆုနဲ့ချိုးသွားတာဖြစ်ပါတယ်။အကောင်းဆုံးအနုပညာရှင်ဆုအကောင်းဆုံးအမျိုးသားအနုပညာရှင်ဆုနဲ့သူ့ရဲ့ view ဆိုတဲ့ဒေတာပြားအတွက်အကောင်းဆုံး rap ဒေတာပြားဆုလို့ရရှိသွားတဲ့ Drake ကမိုက်ခရိုဖုန်းပုံရုပ်ထုဆုတွေဘင်းနားမှာထားပြီးတော့ဓာတ်ပုံရိုက်ခံခဲ့ပါတယ်။ Britain ကနောက်ထပ်နာမည်ကျော်အဆိုတော်တစ်ဦးဖြစ်တဲ့ Ed Sheeran ကတော့နှစ်နှစ်လောက်အနုပညာလုပ်ငန်းတွေနှင်းနေခဲ့ပြီးတဲ့နောက်မှာ device ဆိုတဲ့ဒေတာပြားနဲ့ဂီတအနုပညာမြင်ကွင်းတွေကိုပြန်ရောက်လာခဲ့ပြီးတော့အမေရိကန်အကောင်းဆုံးတေးဆင်းတွေမှာနေရာယူထားရတာပါ Billboard အကောင်းဆုံးတေးတပြား200ဆင်းမှာထိပ်ဆုံးနေရာကိုယူထားခဲ့သလိုသူ့ရဲ့အဲ့ဒီတပြားကနေပြီးတော့ပထမဦးဆုံးထွက်တဲ့သူ့ရဲ့တပုတ်သေးသောတေးတပြား Shape of You တခြင်းက online မှာအကောင်းဆုံး digital တေးစီမှာ number 1 ဖြစ်ပါတယ်။ဒါမဲ့လည်း Achievement အတွက်ကသတင်းကောင်းကြီးပဲမဟုတ်ပါဘူး။စပိန်စီးနေရင်လည်းမတော်တဆစပိန်မှောက်လို့လက်ကဝက်ဒရောင်စင်းနဲ့နေရိုးတစ်ထောင်ကျိုးသွားပြီးတော့သူကနည်းနည်းပဲပွန့်ပဲ့ထိခိုက်သွားပါတယ်လို့ပဲပြောခဲ့တာပါ။ဒါမဲ့လေအဲ့ဒီတရားတွေကြောင့်သူ့ရဲ့အားရှာဖြုတ်ပြီးခီးစင်းတဲ့ကတချို့ပွဲတွေကိုတော့ဖျက်လိုက်ရပါတယ်။သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတော့သူကသူ့ရဲ့လက်ကဝတ်နဲ့ဒရောင်စစ်အယိုးအပ်သွားလို့ချက်ချင်းတော့ပွဲတွေမဖျော်ဖြေနိုင်သေးဘူးလို့ရေးတင်ခဲ့ပါတယ်။ဒါကြောင့်မလို့သူကထိုင်ဝမ်ကျွန်းထိုင်ပြည်မြို့တော်ကပွဲ၊ဟောင်ကောင်ကပွဲ၊တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကပွဲနဲ့ဂျပန်နိုင်ငံအိုဆာကာကျွန်းနဲ့တိုကျိုမြို့တော်ကပွဲတွေကိုဖျက်လိုက်ရပါတယ်။
A club isn't the best place to find the lovers, so the bar is where I go. Me and my friends sat at the table doing shots, tripping fast, and then we talk slow. Come over and start up a conversation with just me, and trust me, I'll give it a chance now. Take my hand, stop, and the man on the jukebox, and then we start to dance. And now I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead.
ဒီမေလမှာပဲအမေရိကန်ပြည်အောင်စု Los Angeles မြို့မှာကျင်းပတဲ့ MTV ဂီတာဗီဒီယိုစုပေးပွဲကတော့တခြားပွဲတွေထက်ရှိရင်အတော်ကိုဝယုံသုံးသဖြစ်သွားခဲ့ရတဲ့ပွဲလို့ပြောရပါမယ်။ပွဲကျင်းပချိန်မှာမိုးရေအကြီးအကျယ်ရွာပြီးတော့မိုးသီးတွေပါကျွေခဲ့လို့သူတို့အခမ်းအနားအပြင်ကကော်ဇော်နီခင်းနေရာတစ်ခုလုံးကနေသူတွေထွက်ပြေးခဲ့ရတာ။အမေရိကန်နာမည်ကျော်ဝိုင်းအစိုးရကြီးလက်ဖြစ်တချင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့ Bob Dylan ကတော့သူအမြဲတမ်းတောင်းတနေခဲ့တဲ့နိုဘယ်ဆာပေးဆုအဂီလာမှာရရှိသွားခဲ့ပါတယ်။ဒီဆုရလို့တော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်သွားခဲ့တဲ့သတင်းမီဒီယာတွေရဲ့မျက်ကွယ်သီးသန့်အခမ်းအနားလေးတစ်ခုနဲ့ဆွီဒင်နိုင်ငံစတော့ဟ်ဟ်မ်မြို့မှာသူဆုယူခဲ့ပါတယ်။မီဒီယာတွေနဲ့ပြောဆိုရမှာကြောက်တဲ့ဘော့ဘ်ဒီလင်ကစတော့ဟ်ဟ်မ်မြို့မှာပွဲနှပွဲသွားဖြော်ပြတော့တခါလေးပဲသူ့ကိုဆုပေးလိုက်ဖို့တောင်းဆိုလို့ပွဲလေးခက်ချင်းချင်းလှုပ်ပြီးတော့ဆွီဒစ်အကယ်ဒမီကနေဆုပေးလိုက်တာဖြစ်ပါတယ်။သူကိုဆုချင်းမြင့်တယ်လို့ကြေညာတဲ့အချိန်မှာထောက်ခံသူစန့်ကျင်သူတွေပုံစံမျိုးစုံပေါ်ထွက်ခဲ့ပြီးတော့သူ့ရဲ့ဘက်ကလည်းသတင်းပတ်တော်တော်ကြာဘာမှမတုံ့ပြန်ပဲနေခဲ့တာရဲ့ဒီစင်မာလောက်မှချင်းပါတဲ့တကယ်ဆုချင်းမြင့်ဘွယ်ကိုလည်းသူမတည့်ရောက်တာတွေရဲ့ကြောင့်ပို့ပြီးတော့မှလူတွေကစိတ်ဝင်စားမီဒီယာတွေမှာရေးသားခဲ့ကြပါတယ
် Against their common enemy despite their differences together we need to do the same if we're going to survive
ရုပ်ပြင်တန်ကြားလောကမှာတော့ HBO ရုပ်တင်လိုင်းကထုတ်လုပ်တဲ့ Game of Thrones အပိုင်း9ဇလန်ဒွဲတွေအပြင်ကိုတော်တော်လေးပေါက်ကြားခဲ့တာပါ။အင်တာနက်ကနေထိုးဖောက်ခိုးယူသူတွေကမပြားရသေးတဲ့ဇလန်ဒွဲတွေကိုဖောက်ချခဲ့ပါတယ်။သူတို့ကခိုးယူထားတဲ့ဇလန်ဒွဲတွေကိုကင်ထားပြီးတော့ဒေါ်လာတန်ပေါင်းများစွာချိန်ဆငွေညှစ်ခဲ့တာပ
ါ။
အခုဆက်ပြီးတော့2019ခုနှစ်တွင်မှပြသခဲ့တဲ့ရုပ်ရှင်တွေဘက်ကိုကြည့်ရအောင်ပါ2019ခုနှစ်တွင်မှတော်တော်ကောင်းတဲ့ရုပ်ရှင်တွေကြည့်ခဲ့ရပြီးတော့အကောင်းဆုံးရုပ်ရှင်တွေကတော့အော်စကာသမိုင်းမှာအဆိုးဝါးဆုံးမှားယွင်းကြေညာမှုတစ်ခုဖြစ်စေခဲ့ပါတယ်အာဖရိကန်နယ်ပေါ်အမေရိကန်ဆယ်ကျော်သက်တယောက်ကြီးပြင်းလာတဲ့အကြောင်းရိုက်ကူးထားတဲ့ Moonlight ရုပ်ရှင်ဇာတ်ကားက February 26ရက်နေ့မှာကျင်းပသွားတဲ့အော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိခဲ့ပါတယ်ဒါမဲ့လေအစီအစဉ်ကျင်ညာတဲ့သူတွေကတေးသရုပ်ဖို့အချစ်ကလာလာလန်းကိုအကောင်းဆုံးဇာတ်ကားဆုရတယ်လို့မှားပြီးတော့ကျင်ညာတဲ့အတွက်ပွဲကတော်တော်လေးကိုယူကာရဖြစ်သွားခဲ့ရပါတယ်။လာလာလန်းအဖွဲ့သားတွေစင်မြင့်မော်တက်ဆုယူတဲ့အချိန်ထိဒီမားကိုမသိကြသေးဘဲနဲ့သူ့ကိုကျေးဇူးတင်စကားပြောကြတဲ့အချိန်ကြတော့မှသိသွားကြတာပါ။အဲ့မှာပဲလာလာလန်းရဲ့ဂီတမှုဂျော်ဒန်ဟိုရိုဝစ်ကအခုဖြစ်ရမှားရင်းနေပါပြီဆိုတာပြောရပါတော့တယ်။တကယ်တမ်းဆုရတဲ့ရုပ်ရှင်ကကမူးလိုက်ပါသူနောက်နေတာမဟုတ်ရပါဘူးဆိုပြီးတော့စင်မမထထင်းငုံငုံနဲ့ပြန်ပြီးကြေညာရပါတယ
် Oh my god He paints deep harbor
I did too
Oh my god
ဒီကဲလဲဆိုရင်တော့ကြေညာတဲ့သူတွေလည်းမှားတာမဟုတ်ပါဘူးဒီကပ်ပြားတွေစုကပ်ပြားတွေကိုစီစဉ်ပေးရတဲ့ Price Waterhouse Coopers စီးရင်စစ်ဖွဲ့ကတာဝန်ယူထားသူတွေကရုပ်ရှင်ကားနာမည်ကပ်ပြားကိုစာရင်းမှပြီးတော့ထည့်ပေးမိတာဖြစ်ပါတယ်ဒါမဲ့လေလာလာလန်းဇာတ်ကားအနေနဲ့ဆိုရင်တော့ခေါင်းဆောင်မင်းသမီး MS Stone ကအကောင်းဆုံးမင်းသမီးရက်ဆောင်ဆုရရှိသွားပါတယ်။သူနဲ့အတူတူတစ်ကြိုနေရာရရှိထားတဲ့ Oscar ဆုရပြီးသားမင်းသမီးတွေဖြစ်တဲ့ Natalie Portman နဲ့မင်းသမီးကြီး Meryl Streep တို့အပြင်ပြင်သစ်ကမင်းသမီး Isabella Harper နဲ့ Irish Ethiopian ကဗျာ Ruth Negaro ကိုကြော်ပြီးတော့သူက Oscar ဆုရသွားတာဖြစ်ပါရဲ့အကောင်ဆုံးဆက်ဆောင်မင်းသားဆုအတွက်တော့ Manchester United စီစကားကမင်းသား Casey Affleck ကရရှိသွားပါရဲ့ဒီဆုကလည်း Casey Affleck အတွက်ပထမဦးဆုံး Oscar ဆုဖြစ်ပြီးတော့သူက Director လည်းဖြစ်နာမည်ကျော်မင်းသားတစ်ယောက်လည်းဖြစ်တဲ့ Ben Affleck ရဲ့ညီငယ်ဖြစ်ပါရဲ့စကားနည်းတဲ့အမျိုးသားတဦးအလုတ်တစ်ဖက်နဲ့ဆယ်ကျော်တဲ့အရွယ်သူ့ရဲ့တူတယောက်ကိုမမျှော်လင့်မဲ့ဖခင်နေရာကနေတာဝန်ယူစောင့်ရှောက်ရတဲ့အကြောင်းရိုက်ကူးထားပြီးဒီရုပ်ရှင်အတွက်သူကဆုရခဲ့တာဖြစ်ပြောအဲ့ဒီဆုအမျိုးအစားအတွက်ပဲမင်းသားကြီးဒန်ဇယ်ဝါရှင်တန်နဲ့ရိုင်ယန်ဂေါစလင်တို့လည်းတိကျရွေးချယ်ခင်ရတဲ့အထက်မှာပါဝင်ခဲ့ပါတယ်မင်းသား Casey Affleck ကတော့ Oscar ပွဲမတိုင်ခင်တည်းကကျင်းပတဲ့ရွှေကဘာလုံးဆုချီးမြှင့်ပွဲမှာလည်းရွှေကဘာလုံးဆုအပြင်တခြားရုပ်ရှင်ရွေးချယ်ရေးအဖွဲ့တွေကပေးတဲ့ဆုတွေကိုလည်းရထားခဲ့တာပါဒီအတွက်အလားအလာအကောင်ဆုံးဇာတ်ကားအဖြစ်နဲ့တက်မှတ်ထားခဲ့ကြတဲ့ Walt Disney ရုပ်ရှင်ကုမ္ပဏီကပြန်ရိုက်တဲ့ Beauty and the Beast ရုပ်ရှင်ဇာတ်ကားတင်မာတော့လိန်သူဆုံးမတဲ့ဇာတ်ကောင်တစ်ကောင်ကိုထည့်သွင်းထားတဲ့အတွက်ဒါဟာ Disney သမိုင်းမှာပထမအဆုံးအကြိမ်ဖြစ်နေဒီလိုဇာတ်ကောင်မျိုးထည့်သွင်းရိုက်ကူးတာဖြစ်ပါတယ်။ဒီရုပ်ရှင်ရဲ့ Director Bill Condon ကဒီရုပ်ရှင်မှာ Left Four နေရာကနေပြီးတော့လိန်သူဆုံးမတဲ့ဇာတ်ကောင်ဖြစ်နေထည့်ရိုက်မယ်လို့ကြေညာခဲ့တာပါ။ဒါမို့လည်းမွတ်စင်အများစုရှိတဲ့မလေးရှားနိုင်ငံကရုပ်ရှင်ရောတော်တော်များများကတော့ဒီကားတင်ဖို့ရွှေ့ဆိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကအေဝံဂေလိအသင်းတော်ရဲ့တရားဟောဆရာတဦးကလည်းဒီရုပ်ရှင်မှာလိန်သူဆုံးမတဲ့ဇက်ရုပ်ကိုထည့်ရိုက်တဲ့အတွက်ဒီရုပ်ရှင်ကိုသပိတ်မှောက်ဖို့လှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်မလို့အလဘာမပြည်နယ်ကရုပ်ရှင်ရုံတရုံမှာဒီဇက်ကားကိုမပြတာဘူးဆိုတဲ့အခြေအနေကိုရောက်ခဲ့ရပါတယ်။ဒါမဲ့လည်း Beauty and the Beast ရုပ်ရှင်ဇက်ကားက2019ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ဇက်ကားဖြစ်သွားခဲ့ပြီးတော့တကဘာလုံးကနေရတဲ့အစုစုပေါင်းဝင်ငွေတန်းတစ်ထောင်ကျော်သွားခဲ့ပါတယ
် Religious Oh no 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 no
အရင်ကကားရည်အမြင်မောင်းပြီးတော့ပြိုင်သားရဲ့ရုပ်ရှင်ဇလန်းတွဲတွေကနောက်ဆုံးထွက်တဲ့ The Fate of the Furious ရုပ်ရှင်ဇာတ်ကားမှာတော့ Wrestling အားကစားချန်ပီယံဟောင်းရုပ်ရှင်မင်းသား Dwayne Johnson နဲ့ Vin Diesel တို့ပါဝင်တရုပ်ဆောင်ခဲ့ပြီးတော့ဒီရုပ်ရှင်ဇာတ်ကားကလည်းဝင်ငွေတန်းတစ်ထောင်ကျော်ရရှိခဲ့တာပါ။ဒါမဲ့ကာတွန်းရုပ်ရှင်တကားဖြစ်တဲ့ Despicable Me နံပါတ်3ရုပ်ရှင်ဇာတ်ကားကလည်းတန်းတစ်ထောင်ကျော်ဝင်ငွေရခဲ့ပါတယ်။Spider-Man Homecoming ရုပ်ရှင်ကတော့2019ခုနှစ်အတွင်းမှာနောက်ထပ်အောင်မြင်တဲ့ဇက်ကျန်စွန်စားကဖြစ်ပြီးတော့ဗြိတိသျှမင်းသား Tom Holland ကခေါင်းဆောင်မင်းသားဖြစ်နေပင်ကူလူသား Peter Parker နေရာမှာတရုပ်ဆောင်ထားပါတယ်။လူစိုးတွေလက်ထဲကနေပြီး Galaxy ကြီးကိုအကာအကွယ်ပေးတဲ့လူဆန်းကောင်းတစုနေရာမှာမင်းသား Vin Diesel, Bradley Cooper, Chris Pratt, Dave Bautista နဲ့မင်းသမီး Zoe Saldana တို့ပါဝင်တရုပ်ဆောင်တဲ့ Guardians of the Galaxy အမှတ်နှစ်ရုပ်ရှင်ကားကတော့ဒီရုပ်ရှင်အရင်ထွက်သွားတဲ့ပထမဇာတ်ကားလိုပဲအောင်မြင်မှုရခဲ့ပြီးတော့ရုံလူဝင်ကောင်းခဲ့လို့ကမ္ဘာတစ်ဝှမ်းမှာဒေါ်လာတန်160ကျော်ဝင်ငွေရခဲ့ပါတယ်
။ No, I do not.
Wonder Woman ရုပ်ရှင်ဇာတ်ကားကလည်း2019ခုနှစ်အတွင်းမှာပြသတဲ့ရုပ်ရှင်ကားတွေတဲ့အောင်မြင်တဲ့နောက်ထပ်ရုပ်ရှင်ဇာတ်ကားဖြစ်ပါတယ်။အခုတလောကမှာထွက်သွားတဲ့ရုပ်ရှင်ကားတကားမှာတော့ခလေးတွေကိုစားတဲ့ဆက်ကက်လူပြက်ခလောင်းဖြစ်တဲ့တရုပ်ဆောင်တဲ့ IT-8 ဆိုတဲ့တရေရုပ်ရှင်ကားကအောင်မြင်မှုရတဲ့ကားပဲဖြစ်ပါတယ်။နာမည်ကျော်စာရေးဆရာ Steven King ရဲ့ဝတ္ထုကိုရိုက်ကူးထားတဲ့ဒီဇာတ်ကားကထင်ထားတာကတည်းကပိုအောင်မြင်မှုရခဲ့ပြီးတော့2019ခုနှစ်အတွင်းမှာဝင်ငွေအများဆုံးရခဲ့တဲ့ရုပ်ရှင်ကားတစ်ကားဖြစ်ခဲ့ပါတယ်ရှင်။သက်သက်ရောင်သတင်းလောအစီအစဉ်ကိုမအေးဆန္ဒကြောတင်